အရှေ့တောင်အာရှမှာအကြီးဆုံးဖြစ်တဲ့ကော့ဘရာကိုပူးတွဲစစ်ရေးလေ့ကျင့်ပွဲကြီးကိုစတင်နေပါပြီ။ကမ္ဘောဒီးယားထက်လွတ်တော်အမတ်ရွေးကောက်ပွဲမှာတော့ဝင်ကြီးချုပ်ဟောင်ဟွန်ဆန်ရဲ့ပါတီကနေအနိုင်ရသွားပါတယ်။ဖိလစ်ပိုင်သမ္မတဟောင်အာနာရှင်မာကိုစ်ပြုတ်ကျတဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်ဖြင့်ဆန္ဒပြခဲ့ကြပါတယ်။နောက်အသက်တက်လာမဲ့သမ္မတလောင်ကိုလက်ရှိအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကနေကုန်တူးဆောင်ပွဲချင်းမြင်ခဲ့ပါတယ်ဒီလိုထူးခြားတဲ့အာရှဒေါ်လာတရင်များအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေပါတယ်ကျွန်တော်အဆောဖို့ပါပါခင်ဗျာအရှိတောင်အာရှမှာအကြီးဆုံးနဲ့အရှိကြဆုံးကော့ပရာဂိုးလို့ခေါ်တဲ့ရွှေမွေဟောက်ပူးတွဲစစ်ရေးလေ့ကျင့်ပွဲကိုထိုင်းနိုင်ငံရှိပိုင်ချွန်ဘူရီခရိုင်မှာဒီဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ8ရက်နေ့ထိ17ရက်ကြာကျင်းပနေပါတယ်အမေရိကန်နဲ့ထိုင်းဦးဆောင်တဲ့ဒီစစ်ရေးလေ့ကျင့်မှုကိုနိုင်ငံပေါင်း30ကျော်ကအရာရှိတွေနဲ့စစ်တီအင်အားအယောက် 9,000 လောက်ပါဝင်မှုရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်။နှစ်စဉ်လောက်နေတဲ့ဒီကော့ပရာဂိုးစစ်ရေးလေ့ကျင့်ပွဲဟာအာရှမှာရှိတဲ့မဟာမိတ်တွေနဲ့အမေရိကန်တို့ကြားပေါင်းစည်းရေးပြသတဲ့ပွဲတစ်ပွဲလည်းဖြစ်ပါတယ်။ဒီနှစ်စစ်ရေးလေ့ကျင့်ပွဲကိုတရုတ်နိုင်ငံကလည်းပါဝင်မှုရှိနေပါတယ်။မြန်မာနိုင်ငံကတော့စစ်တပ်အာဏာသိမ်းပြီးခရေကမဖိတ်တော့တာဖြစ်ပါတယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံမှာနှစ်ရှည်ကြာကြီးစိုးနေတဲ့ဝင်ကြီးချုပ်ဟောင်ဟွန်ဆန်ဦးဆောင်တဲ့ CPP ပါတီဟာအထက်လွှတ်တော်အမတ်ရွေးကောက်ပွဲနေရာမှာမဲအပြတ်အသတ်နဲ့ထပ်မံအနိုင်ရသွားပါပြီ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအမတ်နေရာ58နေရာအတွက်ကျင်းပတဲ့ရွေးကောက်ပွဲမှာ55နေရာကို CPP ပါတီကအနိုင်ရသွားတယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်။ဒါကြောင့်ဒီပါတီကိုဦးဆောင်တဲ့ဟွန်ဆန်ဟာအထက်လွှတ်တော်ဥက္ကဋ္ဌနေရာကိုရတော့မှာဖြစ်ပါတယ်။ဒီကတဲ့နှစ်တုန်းကမှဝင်ကြီးချုပ်နေရာကနေဆင်းပေးပြီးတော့တားဖြစ်တဲ့သူကိုဝင်ကြီးချုပ်တာဝန်တွေလွှဲပေးခဲ့တဲ့ဟွန်ဆန်ဟာအခုတော့အထက်လွှတ်တော်ဥက္ကဋ္ဌအနေနဲ့အစိုးရရာထူးတက်နေရာပြန်ယူရမယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာဖိလစ်ပိုင်သမ္မတဟောင်အာနာရှင်မာကိုစ်ကိုလူလူအားနဲ့ဖျောက်ချခဲ့တဲ့နှစ်ပတ်လည်နေ့အဖြစ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမြို့တော်မနီလာမှာလူရာနဲ့ချီဆန္ဒပြခဲ့ကြပါတယ်လက်ရှိသမ္မတနေရာယူထားတဲ့မာကိုစ်ရဲ့တားဖြစ်တဲ့သူမာကိုစ်ဂျူနီယာကိုဟာကင်ရဲ့ချီယာမနင်းဖို့တကြောပြန်အာနာရှင်ဖြစ်မလာအောင်လို့တားဆီးသွားကြမယ်လို့ဆန္ဒပြတဲ့သူတွေကတွေးကြောဖြစ်ပါတယ်။အာနာရှင်မာကိုစ်ဟာဖိလစ်ပိုင်ကိုနှစ်ပေါင်း20ကြာအုပ်ချုပ်ခဲ့တဲ့သူဖြစ်ပါတယ်။တားဖြစ်တဲ့သူမာကိုစ်ဂျူနီယာဟာကြီးခဲ့တဲ့2022ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးတော့သမ္မတဖြစ်လာပြီးအခုလက်ရှိမှာတော့သူဟာသတ်မှတ်ထားတဲ့သမ္မတသက်တမ်း6နှစ်ထပ်ပိုထမ်းဆောင်လို့ရအောင်ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားနေတယ်လို့လေးလာသူတွေကထောက်ပြထားပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံမှာတော့သမ္မတဂျိုကိုဝီဒိုဒိုဟာနောက်သက်တက်လာမဲ့သမ္မတလောင်အဖြစ်တက်ပြေးနေတဲ့ကာကွယ်ရေးဝန်ကြီးပရာဘိုစူဗီယန်တိုကိုဂုံတူးဆောင်ကျဲလေးဖွင့်ဗိုလ်ချုပ်အဆင့်ကိုချီးမြှင့်ပေးလိုက်ပါတယ်။စူဗီယန်တိုဟာလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်ဆက်နေတဲ့ထိတ်တန့်အရာရှိတဦးအဖြစ်ဝေဖန်ခံနေရတဲ့သူပါ။အခုချီးမြှင့်လိုက်တဲ့ကျဲလေးဖွင့်ဗိုလ်ချုပ်အဆင့်ဟာအင်ဒိုနီးရှားမှာဒုတိယအမြင့်ဆုံးစစ်ဘက်ဆိုင်ရာယာတုတစ်ခုလည်းဖြစ်ပါတယ်။ကြည့်ခဲ့တဲ့ဖေဖော်ဝါရီလလယ်ပိုင်းမှာကျင်းပတဲ့အင်ဒိုနီးရှားသမ္မတရွေးကောက်ပွဲကနအူးစည်ရင်းနေရာဆိုရင်ဆူပရီယန်တိုဟာသမ္မတနေရာအတွက်မဲအများဆုံးရထားပြီးတော့သမ္မတဂျိုကိုဝီဒိုဒိုရဲ့သားကတော့ဒုတိယသမ္မတဖြစ်လာဖို့ရှိနေပါတယ်ခင်ဗျာ။